Welcome to the Voice of America in Burmese.
မင်္ဂလာပါရှင်။အမေရိကန်ပြည်ထောင်စုမြို့တော်ဝါရှင်တန် DC ကနေ2016ခုနှစ်နိုဝင်ဘာလ12ရက်စနေနေ့ညနေပိုင်း VOE စီစဉ်တွေကိုမြန်မာစံတော်ချိန်ညနေ6နာရီခွဲကနေ9နာရီထိလိုင်းဒိုမီတာ16 19နဲ့25တို့ကနေတိုက်ရိုက်အတန်လွှင့်နေပါပြီရှင်။ကျွန်မခွန်ညိုပါအခုညနေစီစဉ်တွေတာဝန်ယူပါမယ်ရှင်
။မင်္ဂလာညနေခင်ဗျာတော်သားရှင်များရှင်။ဒီကနေ့ညနေခင်သတင်းတွေကိုကိုရန်နိုင်နဲ့ကျွန်မအနားငလောက်တို့ပြောပြပေးမှာပါ။အာဖဂန်နစ္စတန်နိုင်ငံကအမေရိကန်တို့ရဲ့အကြီးဆုံး background လက်သက်အခြေစိုက်စခန်းမှာဒီကနေ့အသေးခံပုံခွဲခဲ့တာကြောင့်လူ၄ယောက်ထပ်မံတေဆုံးပြီးတော့ဆယ်လေးဦးဒဏ်ရာရသွားပါတယ်။အမေရိကန်သမ္မတရွေးကောက်ပွဲမှာဒေါ်နယ်ထရမ့်အနိုင်ရသွားတာကိုကန့်ကွက်တဲ့အနေနဲ့နိုင်ငံတော်အမျိုးကြီးတွေမှာ3ရက်မြောက်နဲ့ဖြည့်ဆက်ပြီးဆန္ဒပြခဲ့ကြသလိုနောက်ထပ်လူလူဆန္ဒပြပွဲတွေကိုဆက်လုပ်သွားဖို့ရှိတယ်လို့ဆန္ဒပြပွဲဦးဆောင်သူတွေကပြောပါရယ်။တောင်ကိုရီးယားသမ္မတပတ်ဂွန်ဟေကိုရထုကဖြုတ်ချပေးဖို့ထောင်တောင်းချီတဲ့လူတွေဒီကနေ့ဆိုးမျိုးတော်မှာစုဝေးပြီးတော့တောင်းဆိုဆန္ဒပြနေကြပါရယ်။ဒီလိုသတင်းတွေကြားမှာပါမခွန်ညုံ
။ကောင်းပါပြီရှင်။အခုညနေခင်းနားဆင်ရမယ့်မြန်မာပြည်ဆိုင်ရာသတင်းစာမနဲ့ဆက်သွယ်မေးမြန်းချက်တွေထဲမှာတော့ဆက်သွယ်ရေးပုံမှန်66ဂါကြီးနဲ့11 Media Group ရဲ့ထိတ်တန့်တာဝန်ရှိသူတွေကိုအမှုဖွင့်ထားတာနဲ့ပတ်သက်လို့
ဒီအမှုကိုပြန်ရုပ်သိမ်းလေးပါလို့ဒါစပြန်ပို့တာပဲပေါ့နော်။ဟိုတနည်းအားဖြင့်အတူချုပ်ပြောမယ်ဆိုရင်တော့ကောင်စီပြည်ထောင်စုကောင်စီတိုင်းတိုင်းများတော့လေလုံနောက်တဲ့အချိန်မရှိဘူး။တကယ်နှိမ့်နိုင်ခံပြီးနောက်တဲ့လုံနောက်တဲ့အချိန်
နိုင်ငံတကာသတင်းတွေအပြီးမှအပြည့်စုံနှာစင်ကြရမှာဖြစ်ပါလေရှင်။မောင်တော်မြို့နယ်မြောက်ပိုင်းကတက်မတော်စစ်ကြောင်းနယ်မြေရှင်းလင်းရေးအတွင်းမှာမနေ့ကအပြန်အလှန်ပြစ်ခတ်မှုတွေဖြစ်ခဲ့ပါတယ်။အစိုးရနဲ့အပြစ်ရရေးရှင်မတူနောက်မဆုတ်ဖြစ်နေတာကိုနီလန်းဆောင်ရှာပြီးဖြေရှင်းသွားမယ်လို့ညညွတ်သောတိုင်းရင်းသားလူမျိုးများဖက်ဒရယ်ကောင်စီကလည်းပြောပါတယ်။ဒီလိုဆက်သွယ်မေးမြန်းချက်တွေမတိုင်ခင်မှာတော့အခုရင်ဆုံးထိတ်တန့်ရောက်နေတဲ့ဒေသတွင်းနဲ့နိုင်ငံတကာသတင်းတွေကိုနန်းလောင်နဲ့ကိုရန်နိုင်တို့ပြောပြပါမယ်ရှင်။
အာဖဂန်နစ္စတန်နိုင်ငံမြို့တော်ကဘူလ်ရဲ့မြောက်ဘက်မှာရှိတဲ့အမေရိကန်တို့ရဲ့အကြီးဆုံး background လေသက်အခြေစိုက်စခန်းမှာတာလီဘန်လို့တန်ရာရှိတဲ့လူတယောက်ဒီကနေ့အသေးခံပုံခွဲခဲ့တာကြောင့်လူ၄ယောက်ထပ်မံတေဆုံးပြီးတော့ဆယ်လေးဦးထပ်မံတန်ရာရသွားပါတယ်။အခြေစိုက်စခန်းရဲ့စားတောက်ခန်းမှာအပြင်းထန်မှာပောက်ကွဲမှုဖြစ်ပွားခဲ့တယ်လို့အာဖဂန်သတင်းဌာနကပြောပါတယ်။ပုံခွဲသမားကအလုသမားအဖြစ်အယောင်ဆောင်ထားခဲ့တာပါ။ဒီအသေးခံပုံခွဲတိုက်ခိုက်မှုကိုရှုံချတဲ့အကြောင်းနဲ့တေဆုံးတန်ရာရသွားသူတွေရဲ့မိသားစုဝင်တွေနဲ့အတူစီးလုံးညှို့ညွတ်စွာယက်တည်နေပါတယ်လို့အာဖဂန်အစိုးရအကြီးအကဲအဗ်ဒူလာကသူ့ရဲ့ Twitter ဆက်မျက်နှာမှာရေးပါတယ်ညွန့်ပေါင်းတပ်တွေအာဖဂန်ပြည်သူတွေကိုတိုက်ခိုက်နေတဲ့လူတွေကိုတံမြန်ဖို့နဲ့ပုံမကောင်းမွန်တဲ့အာဖဂန်နစ္စတန်နိုင်ငံတစ်ခုဖြစ်လာဖို့အာဖဂန်ရောက်အမေရိကန်တပ်တို့ကတင်နန်းတွေအကြံဉာဏ်တွေဆက်ပြီးကူညီပေးသွားမယ်လို့ NATO ဦးဆောင်တဲ့ Resolute Support Mission ရဲ့ဗိုလ်မှူးကြီး John Will Nicholson ကသူ့ရဲ့ကြေညာချက်ထဲမှာပြောထားပါတယ်။ဒီတိုက်ခိုက်မှုဟာသူတို့လက်ချက်ဖြစ်တယ်လို့တာလီဘန်ပြောခွင့်ရဇဘီဟူလာမူဂျာဟစ်ကပြောပါတယ်။တိုက်ခိုက်မှုမလုပ်ခင်လာပိုင်းအလိုကလေးကလေတက်စခန်းမှာအလုသမားအဖြစ်ပုံခွဲသမားကဝင်ရောက်လုကိုင်းနေခဲ့တာလို့သူကပြောပါတယ်။အာဖဂန်တပ်သားအပါအဝင်အမေရိကန်တပ်သား20ကျော်တေဆုံးပြီးတော့အတော်များများဒဏ်ရာရသွားတယ်လို့တာလီဘန်ပြောခွင့်ရကဆိုပါတယ်။ဒါပေမဲ့လည်းဒီလိုတိုက်ခိုက်မှုမျိုးတွေမှာတေဆုံးသူအရေအတွက်ကိုတာလီဘန်တို့ကချက်ကားပြောဆိုလို့ရှိတာပါမဇာရှရစ်မျိုးကဂျာမန်ကောင်စီဝင်ရုံဝင်ထက်ကိုဂျာရာဘေးနေကကားနဲ့မောင်းဝင်ပုံဖောက်ခွဲလို့လူ6ဦးတေဆုံးပြီး130ကျော်ထိခိုက်ဒဏ်ရာရခဲ့ပြီးတဲ့နောက်ဒီကနေ့တိုက်ခိုက်မှုဖြစ်ပွားတာပ
ါအမေရိကန်သမ္မတအဖြစ်ရွေးကောက်တင်မြှောက်ခံရတဲ့ဒေါ်နယ်ထရမ့်ဟာဥရောပသမဂ္ဂနဲ့အမေရိကန်နိုင်ငံသားဆက်ဆံရေးကိုအန္တရာယ်ဖြစ်စေတယ်လို့ဥရောပကော်မရှင်ဥက္ကဋ္ဌယွန်ကလော့ယွန်ကာကပြောလိုက်ပါတယ်လာမယ့်ဇန်နဝါရီလမှာသမ္မတအဖြစ်တာဝန်ယူတာနဲ့ဒေါ်နယ်ထရမ့်အနေနဲ့အချိန်နည်းနည်းလောက်အလဟတ်သက်မဖြစ်အောင်ရှောင်ရှားနိုင်ဖို့ဥရောပမှာဘယ်လိုလုပ်ကြရလဲဆိုတာကိုအမြန်လေ့လာမှာဖြစ်တယ်လို့ယန်ကာကလူသမ်ဘတ်နိုင်ငံမှာကျင်းပတဲ့ညီလာခံအတွင်းကျောင်းသားကျောင်းသူတွေကိုတောက်ကြနေကပြောကြားခဲ့တာပါဒါပြင်ဒေါ်နယ်ထရမ့်ကနေတိုးအဖွဲ့တည်ရှိမှုအပေါ်မှာမေးခွန်းထုတ်ခဲ့ကြောင်းနေတိုးအဖွဲ့ဟာဥရောပရဲ့ကာကွယ်ရေးပုံစံဖြစ်တာကြောင့်ဒါကစိုးရတဲ့အကျိုးဆက်တွေဖြစ်လာစေနိုင်တယ်လို့ယန်ကာကညီလာခံတက်ရောက်လာသူတွေကိုပြောပါတယ်ရုရှားသမ္မတပူတင်ကိုချီးကျူးခဲ့တဲ့ဒေါ်နယ်ထရမ့်ကနေတိုးအဖွဲ့ရဲ့စူပေါင်းကာကွယ်ရေးမူဝါဒနဲ့ပတ်သက်ပြီးမေးခွန်းထုတ်ခဲ့တာကြောင့်သူသမ္မတဖြစ်လာတာကိုဥရောပခေါင်းဆောင်တွေကြားမှာလည်းအံ့ဩခဲ့ကြသလိုတချို့တွေကလည်းစိုးရိမ်တဲ့အထီးပါဖြစ်လာနေကြပါတယ်အမေရိကန်သမ္မတရွေးကောက်ပွဲမဲဆွယ်စီယုံရေးကာလအတွင်းမှာတော့တချို့ဥရောပနိုင်ငံတွေကနယ်စပ်တွေကိုဖွင့်ပေးပြီးရွှေပြောင်းကြေချာနေထိုင်သူတွေကိုလက်ခံခဲ့တဲ့မူဝါဒနဲ့ပတ်သက်ပြီးတော့လည်းဒေါ်နယ်ထရမ့်ကဝေဖန်ခဲ့တာဖြစ်ပါတယ်တခြားဥရောပခေါင်းဆောင်တွေကအမေရိကန်သမ္မတနဲ့လက်တွဲလုပ်သွားဖို့မျှော်လင့်နေတယ်လို့ပြောကြားခဲ့တာကြောင့်ယန်ကာရဲ့အခုပြောကြားချက်ကတော့အဲ့ဒီလူတွေနဲ့မတူဘဲကွဲပြားခြားနားနေပါတယ်ခင်ဗျာ
ရုရှားနိုင်ငံဆိုင်ရာအမေရိကန်သံအမတ်ဟောင်းမိုက်ကယ်မက်ဖောင်းကသူ့ကိုရုရှားတို့ကနိုင်ငံဝင်ခွင့်ဗီဇာထုတ်မပေးဘူးလို့ပြောပါတယ်မက်ဖောင်းဟာ2012ကနေ2014အထိရုရှားနိုင်ငံမှာသံအမတ်အဖြစ်တာဝန်ထမ်းဆောင်ခဲ့တာဖြစ်ပြီးအခုလိုဗီဇာထုတ်မပေးတာဟာအမေရိကန်သမ္မတဘရက်အိုဘားမားနဲ့အရင်နေ့တဲ့အတွက်ကြောင့်ဖြစ်တယ်လို့သူ့ရဲ့ Facebook မှာရေးပါတယ် ဩဘာမားနဲ့ရင်းနှီးတဲ့အတွက်ခရမလင်နန်းတော်ရဲ့တာမျက်စီမှာသူ့နာမည်ပါနေတယ်ဆိုပြီးသူ့ကိုပြောတယ်လို့မက်ဖောက်ကရေးထားပါတယ်။ဒါကိုဂုဏ်ယူစရာအဖြစ်မှတ်ယူပါတယ်လို့လည်းသူကဆိုပါတယ်။2014ခုနှစ်မှာယူကရိန်းနိုင်ငံပိုင်ခရိုင်းမီးယားဒေသကိုရုရှားတို့ကသိမ်းယူလိုက်ပြီးတဲ့နောက်ရုရှားအစစ်မြေအစိုးရအရာရှိတွေကိုအမေရိကန်တို့ကပြည်ဝင်ခွင့်ဗီဇာထုတ်မပေးတော့တာကိုတံပြန်တဲ့အနေနဲ့အခုလိုလှုပ်ဆောင်တာဖြစ်တယ်လို့မက်ဖောက်ကပြောပါတယ်။စတန်ဖို့ဒ်တက်တိုမှာပမောက်ခအဖြစ်လုပ်ကိုင်နေတဲ့မက်ဖောက်ကသူ့ကိုရုရှားနိုင်ငံဝင်ခွင့်ထာဝရတာမြင်လိုက်တာမျိုးမဖြစ်ဖို့မျှော်လင့်တယ်လို့ပြောပါတယ်ရှင
်။အမေရိကန်သမ္မတရွေးကောက်ပွဲမှာဒေါ်နယ်ထရမ့်အနိုင်ရသွားတာကိုကန့်ကွက်တဲ့အနေနဲ့နိုင်ငံတော်ဝန်မျိုးကြီးတွေမှာတောက်ကြနေက၃ရက်မြောက်နေ့အဖြစ်နဲ့ဆက်ပြီးတော့ဆန္ဒပြခဲ့ကြပြီးလာမယ့်နေ့တွေမှာလည်းနောက်ထပ်လူထုဆန္ဒပြပွဲတွေကိုဆက်လုပ်သွားဖို့ရှိတယ်လို့ဆန္ဒပြပွဲကိုဦးဆောင်သူတွေကပြောလိုက်ပါတယ်။ Oregon ပြည်နယ် Portland မြို့ကထရမ့်ကိုစန့်ကျင်တဲ့ဆန္ဒပြပွဲအတွင်းမှာလူတစ်ယောက်တနက်နဲ့ပစ်ခံခဲ့ရပါတယ်။အဲ့လူနဲ့ပတ်သက်တဲ့အသေးစိတ်အချက်လက်တွေကိုတော့ချက်ချင်းမသိရသေးပါဘူး။စောပိုင်းတုန်းကတော့ဆန္ဒပြတဲ့သူတွေကရဲတွေကိုခဲတွေနဲ့ပစ်ပေါက်ခဲ့ကြပြီးတော့စတိုးဆိုင်တွေရဲ့မန်ပတင်းပေါက်တွေကိုလည်းရိုက်ခွဲခဲ့ကြပါတယ်။ရဲတပ်ဖွဲ့ကအထီးကရုံးတွေကိုနှိမ်နှင်းခဲ့ကြပြီးတော့လူ25ယောက်ထပ်မနေဖမ်းဆီးလိုက်တယ်လို့လည်းရဲတပ်ဖွဲ့ကပြောပါတယ်။လော့စ်အန်ဂျလိစ်မြို့မှာတော့ရဲကလူ185ယောက်ကိုဖမ်းဆီးလိုက်ပြီးအဲ့ဒီကလူအတော်များများဟာအယ်လီမြို့ရဲ့ရင်းအသွားလာများတဲ့ကားလမ်းမကြီးတွေကိုပိတ်ဆို့ဖို့ကြိုးစားတာကြောင့်ဖြစ်တယ်လို့ရဲတပ်ဖွဲ့ကပြောပါတယ်။ညောင်မြို့မှာတော့တောက်ကြနေညကလူယာနဲ့ချီပြီးတော့ Washington Square ပန်းချီမှာစုဝေးပြီးအဲဒီကနေနိုင်ငံရေးဆန္ဒပြပွဲတွေမှာစုဝေးလို့ရှိတဲ့ Manhattan Union Square ကိုချီတက်ခဲ့ကြပါတယ်။ဒါကိုမေတ္တာတရားနဲ့လွှမ်းခြုံတဲ့လူထုစုဝေးပွဲလို့နာမည်ပေးထားပြီးတော့မေတ္တာတရားက Donald Trump ရဲ့အမုန်းတရားတွေကိုအနိုင်ယူသွားမှာဖြစ်ကြောင်း Trump ဟာကျွန်တော်တို့သမရမဟုတ်ဘူးဆိုပြီးတော့ကြွေးကြော်စံတွေကိုလည်းလက်တလျှောက်မှာအော်ဟစ်သွားခဲ့ကြပါတယ်။Philadelphia မြို့မှာတော့ကျောင်းသားကျောင်းသူ100လောက် Temple တက္ကသိုလ်ကနေမြို့တော်ခန်းမကိုချီတက်ခဲ့ကြပြီးတော့ Trump ဟာ American နိုင်ငံကိုပေါင်းစည်းစေမှာမဟုတ်ပဲကွဲသွားစေမှာသာဖြစ်တယ်လို့ပြောပါတယ်။ဒါပြင် Miami, Atlanta မြို့တွေမှာလည်းလူတွေရာနဲ့ချီဆန္ဒပြခဲ့ကြပြီးတော့ဒီကနေ့စနေနေ့မှာတော့ New York, Los Angeles နဲ့ Las Vegas မြို့တွေမှာဆက်ပြီးတော့ဆန္ဒပြသွားဖို့ရှိတယ်လို့လည်းပြောပါတယ်ခင်ဗျာ။
ယူအမေရိကန်အသံညနေပိုင်းမြန်မာဘာသာစီစဉ်တွေကိုညနေ6နာရီခွဲကနေ9နာရီအထိလိုင်းဒိုမီတာ18 kHz 10683လိုင်းဒိုမီတာ19 kHz 15565လိုင်းဒိုမီတာ25 kHz 11965တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင်
VOA မြန်မာပိုင်းကနေစနေနေ့ညနေခင်းသတင်းတွေကိုဆက်လက်ထုတ်လွှင့်နေပါတယ်တောင်ကိုရီးယားသမ္မတပတ်ကွန်ဟေကိုရထူးကဖြုတ်ချပေးဖို့ထောင်ပေါင်းချီတဲ့လူတွေဒီကနေ့ဆိုးမျိုးရောမှစုဝေးပြီးတော့တောင်ဆူဆန္ဒပြနေကြပါရယ်လူလူစုဝေးပွဲကိုလူပေါင်း2သိန်းခွဲလောက်ပါဝင်ဆင်နွှဲနေပြီးတဟာနှစ်ပေါင်းများစွာအတွင်းမြို့တော်ဆိုးရဲ့အကြီးဆုံးဆန္ဒပြပွဲဖြစ်ပါရယ်အငင်းပွားစရာဖြစ်နေတဲ့အကျင့်ပြတ်ချဆမှုတဲ့တွင်တွေကြောင့်သမ္မတပတ်ကွန်ဟေကိုနှုတ်ထွက်ပေးဖို့ဆန္ဒပြတောင်ဆူနေကြတာဖြစ်ပါရယ်သမ္မတပတ်ကွန်ဟေဟာဒေါ်လာမီလီယံပေါင်းများစွာပါဝင်ပတ်သက်နေတဲ့ကိစ္စနဲ့စုံစမ်းစစ်ဆေးမှုခံနေရတာပါသမ္မတပတ်ကိုအကျင့်ပြတ်ချဆမှုရှိအောင်လုပ်လို့မရတဲ့ခေါင်းဆောင်တယောက်အဖြစ်မြင်အောင်သူနဲ့နှစ်ပေါင်းများစွာခင်မင်လာတဲ့ Miss Choice Sun Seal ကတည်တည်ချာချာစီစဉ်ပြီးတော့ပုံဖော်ခဲ့တယ်ဆိုပြီးတော့ဆွဆွဲခံရတာဖြစ်ပါတယ်။ဒီစုံစမ်းစစ်ဆေးမှုတွေကြောင့်လဲသမရပတ်ကွန်ဟေးတဖြည်းဖြည်းနဲ့အထီးကျန်ဖြစ်လာသလိုအနာလဲမဲ့လာနေတာဖြစ်ပါတယ်။ Miss Choice ကိုလဲသမရနဲ့ပုံကိုရေးရခင်မင်ရင်းနေတဲ့အတွက်တူတီထောင်ထားတဲ့အားကစားဆိုင်ရာလူမှုရေးအဖွဲ့အဖွဲ့ကို Corporation ကြီးတွေကနေဒေါ်လာ68တန်းလူတောင်းအောင်သူအားပေးခဲ့ပြီးအဲ့ဒီလူတန်းငွေအတော်များများကိုလည်းသူ့ရဲ့ပုဂ္ဂလိကစီးပွားရေးလုပ်ငန်းတွေကိုလွှဲပြောင်းပေးခဲ့တယ်ဆိုပြီးတော့စုံစမ်းစစ်ဆေးခံရတာဖြစ်ပါတယ်
။အိန္ဒိယဆိုရကရူပီးငွေစက်ကူ900ဒန်းနဲ့1000ဒန်းတွေကိုဖျက်သိမ်းတော့မယ်လို့ကြေညာလိုက်ပြီးတဲ့နောက်အဲ့ဒီငွေတွေကိုလဲဖို့အတွက်လူတွေတန်းနဲ့ချီပြီးတော့စောင့်ဆိုင်နေကြပါတယ်။ငွေလဲလှယ်ဖို့အတွက်စောင့်နေတဲ့လူတန်းရှေ့ကြီးဟာပို့ပြီးတော့ရှေးလာနေသလိုရန်ဖြစ်တာတွေဝယုံ3-5ဖြစ်တာတွေကိုလည်းအိန္ဒိယနိုင်ငံတဝက်မှာထွေလာနေရပါတယ်။ယူဒေလီမြို့မှာလည်းစနေနေ့တုန်းက ATM ငွေထုတ်ဆက်ကငွေပြတ်သွားတဲ့အတွက်တယောက်နဲ့တယောက်ဒေါသတကြီးတပ်ပုတ်တာတွေအထိပါဖြစ်ခဲ့ကြပါတယ်။နေရာတစ်ခုမှာဆိုရင်လူတွေထောင်ထဲချီတန်းစီနေတဲ့လူတန်းကြီးကအဆောင်အုံတဲကိုဝင်ဖို့လုပ်နေတုန်းလူအုပ်ပိတာအနှဲငယ်ဖြစ်ခဲ့ပါတယ်။ယူဒေလီမြို့ကတချို့လူသွားလူလာများတဲ့နေရာတွေကဗန်ဒီမှာတော့ပြည်သူ့စစ်အဖွဲ့တွေကိုချထားပြီးလူတွေကိုအေးအေးဆေးဆေးရှိကြဖို့ပြောဆိုခဲ့ရတဲ့အထိဖြစ်ခဲ့ပါတယ်။အခုသတင်းပတ်အစောပိုင်းတုန်းကတော့အိန္ဒိယအစိုးရကအာဂရီလိုက်စားမှုနဲ့အခွန်ရှောင်မှုတွေကိုတိုက်ဖျက်ဖို့ကြိုးပမ်းတဲ့အနေနဲ့ရူပီးငွေစက်ခု900ဒန်းနဲ့1000ဒန်းတွေကိုဖျက်သိမ်းတယ်လို့ရုတ်တရက်ကြေညာခဲ့တာဖြစ်ပါတယ်ခင်ဗျာ။
အမေရိကန်နိုင်ငံခြားရေးဝန်ကြီးဂျွန်ကယ်ရီဟာယာရီဥဒုပြောင်းလဲမှုဆိုင်ရာနိုင်ငံတကာညီလာခံမကျင်းပမီတပတ်အလို့တောက်ကြနေမှာအာနာတိကတိုက်ကိုခရီးထွက်ပါတယ်။နယူးဇီလန်နိုင်ငံခရစ်ချာချ်မြို့ကနေမစ္စတာကယ်ရီတောက်ကြနေမနေ့အစောပိုင်းမှာလေကြောင်းနဲ့ထွက်ခွာလာခဲ့ပြီးအာနာတိကတိုက်ကအမေရိကန်တို့ရဲ့မက်မူဒိုစခန်းကိုရောက်ပါတယ်။အဲ့ဒီကနေတောင်ဝင်းရိုးစွန်းနားမှာရှိတဲ့အမေရိကန်သုတေသနစခန်းငယ်တစ်ခုကိုသွားပြီးတော့ပညာရှင်တွေနဲ့မစ္စတာကယ်ရီတွေ့ဆုံမှုရှိတာပါ။ဒီခီးစဉ်ကနေအာနာတိကတိုက်ရဲ့ရာသီဥတုပြောင်းလဲမှုအကြောင်းတွေကိုမစ္စတာကယ်ရီလေ့လာနိုင်မဲ့အခွင့်အလမ်းဖြစ်တယ်လို့သူ့ရဲ့လက်ထောက်တွေကပြောပါရယ်။အာနာတိကတိုက်ခီးစဉ်အတွင်းဝန်ကြီးကယ်ရီကတရားဝင်ထုတ်ပြန်ချက်တွေတော့ထုတ်မထားပါဘူး။ဒါပေမဲ့ကြာရာပိုင်းနေ့ကတော့ရွေးကောက်ခံသမ္မတဒေါ်နယ်ထရမ့်အနိုင်ရတဲ့အပေါ်မှာခရစ်ချာချ်မြို့ကနေဂုံးမြူစကားပြောပါရယ်။ဒီကနေ့စနေနေ့မှာတော့နယူးဇီလန်နိုင်ငံကိုဝန်ကြီးကယ်ရီပြန်ရောက်လာမှာဖြစ်ပြီးဝန်ကြီးချုပ်ဂျွန်ကေးနဲ့တွေ့ဆုံမှာပဲအဲ့ဒီကနေတဆင့်အရှိအလဲပိုင်းဒေသကိုဆက်ပြီးခီးဆက်မှာဖြစ်တယ်လို့အဲ့ဒီကမှတဆင့်ရာဒီဥဒုပြောင်းလဲမှုဆရာညီလာခံတက်ရောက်ဖို့မော်ရိုကိုနိုင်ငံမာရခက်ရှ်မြို့ကိုခီးဆက်မှာဖြစ်ပါရဲ့ရှင
်2018ကမ္ဘာဖလားခြေစစ်ပွဲတွေကိုတောက်ကြနေကကစားခဲ့တာမှာအင်္ဂလန်အသင်းကစကော့တလန်ကို3-0မရှိနဲ့အနိုင်ရသွားပါတယ်ဝမ်ဘလီမှာကစားခဲ့တဲ့ဒီပွဲမှာတော့အင်္ဂလန်အတွက်ဂိုးတွေကို Sturridge, Lallana နဲ့ Key Hill တို့ကသွင်းပေးခဲ့တာပါဒီပွဲနိုင်လိုက်တဲ့အတွက်အင်္ဂလန်အသင်းရဲ့ယာယီနီးပြတဲ့ Gareth Southgate ဟာအင်္ဂလန်အသင်းရဲ့အမြဲတမ်းနီးပြဖြစ်လာနိုင်တယ်ဆိုပြီးတော့ခံမှန်းချက်တွေလည်းထွက်ပေါ်နေပါတယ်ပြင်သစ်နိုင်ငံ Paris မြို့မှာကစားခဲ့တဲ့ပြင်သစ်နဲ့ Sweden ပွဲမှာတော့ပြင်သစ်အသင်းက Sweden ကို2-0နဲ့နိုင်သွားပါတယ် Sweden အသင်းက54မိနစ်မှာဂိုးအရင်သွင်းခဲ့တာဖြစ်ပြီးတော့ပြင်းထန်အတွက်ဂိုးတွေကိုတော့မန်ယူကွင်းလယ်ကစားသမားပေါ့ဂဘောနဲ့ဝက်ဆမ်အသင်းကပိုင်ရက်တို့က58မိနစ်နဲ့65မိနစ်ဒီမှာသွင်းခဲ့တာပါပြင်းထန်ဟာဒီပွဲနိုင်လိုက်တဲ့အတွက်အုပ်စု A မှာ10မှတ်နဲ့ပထမနေရာမှာရောက်နေပြီးတော့ဆွီဒင်ကတော့9မှတ်ရထားပါတယ်ခင်ဗျာ
စနေနေ့ညနေခင်းနောက်ဆုံးရထားတဲ့ဒေတာတွေနဲ့နိုင်ငံတကာသတင်းတွေကိုနားလောင်တဲ့ကိုရနိုင်တို့ကြီးညာပေးခဲ့တာပါအခုကစပြီးတော့ဒီညနေခင်းသတင်းဆောင်ပါတွေဆက်သွယ်မေးမြန်းချက်တွေကိုစက်တိုက်ထုတ်လွှင့်ပေးပါတော့မယ်ရှင်။ရန်ကုန်တိုင်းဝန်ကြီးချုပ်ကိုအတရေးဖြတ်မှုနဲ့ 11 Media Group အမှုဆောင်အရာရှိချုပ်နဲ့ Editor ချုပ်ကိုဖမ်းဆီးထားတာဟာဒီမိုကရေစီအစိုးရရဲ့ပုံရိပ်ကိုထိခိုက်စေနိုင်တဲ့အတွက်သူတို့ကိုချက်ချင်းပြန်လွှတ်ပေးတင်တယ်လို့တက်ကြွလှုပ်ရှားသူတွေနဲ့သတင်းမီဒီယာသမားတွေကတောင်းဆိုလိုက်ကြပါတယ်။ဆက်သွယ်ရေးပုံမှာ66ဂါကြီးလို့လွတ်လပ်စွာပြောဆိုခွင့်ကိုဥပဒေအရဟန်တားထားတဲ့ဥပဒေကိုလည်းဖြတ်သိမ်းတင်တယ်လို့ဥပဒေပညာရှင်ကထောက်ပြပါတယ်။အသေးစိတ်ကိုတော့ဆက်သွယ်စုံစမ်းထားတဲ့မတ်စုမွန်ကပြောပြမှာပါရှင်
။ဟုတ်ပါတယ်။ရန်ကုန်တိုင်းဝန်ကြီးချုပ်အပေါ်တည်င်းမှားဖြန့်ဝေမှုအတရေဖြတ်မှုတွေနဲ့တရားစွဲဆိုပြီးအင်းစိန်ထောင်မှာဖမ်းဆီးထားတဲ့11 Media Group ရဲ့အမှုဆောင်အရာရှိချုပ်ဒေါက်တာတန်းထွန်းအောင်နဲ့ Editor ချုပ်ဦးဝေဖြိုးတို့ကိုဆက်သွယ်ရေးပုံမှာ66ဂါကြီးနဲ့ရန်ကုန်တိုင်းဝန်ကြီးချုပ်ဦးဖြိုးမင်းသိန်းကအမှုဖွင့်အရေးယူထားတဲ့ကိစ္စမှာကြောင်းဝင်ညှိနှိုင်းပေးဖို့11 Media Group ရဲ့ဦးဆောင်ညွှန်ကြားရေးမှူးဒေါက်တာသိန်းမြင့်ကမြန်မာတည်င်းမီဒီယာကောင်စီကိုဒီကနေ့နိုဝင်ဘာလ12ရက်နေ့နေဆွဲနဲ့မြစ်တာရက်ခံစာပေးပို့ပါရယ်ရန်ကုန်တိုင်းဝန်ကြီးချုပ်နဲ့11 Media Group တို့ကြားဖြစ်ပေါ်နေတဲ့ပြဿနာကိုမြန်မာစာနယ်ဇင်းကောင်စီအနေနဲ့ကြားဝင်ညှိနှိုင်းပေးနေတာနဲ့ပတ်သက်ပြီးမြန်မာနိုင်ငံသတင်းမီဒီယာကောင်စီပြန်ကြားရေးတာဝန်ခံဦးမြင့်ကျော်ကအခုလိုပြောပြပါဗျာ
။ဒီအမှုကိုပြန်ရုပ်သိမ်းလေးပါလို့ဒါစာပြန်ပို့တာပေါ့နော်။ဟိုတနည်းအားဖြင့်အတူချုပ်ပြောမယ်ဆိုရင်တော့ကောင်စီသတင်းမီဒီယာကောင်စီကိုတိုင်ပင်တိုင်ရားတော့လေလုံလောက်တဲ့အချင်းရှိလို့ပြောမှာပေါ့နော်။ဟိုပြောချင်တာကတော့ကောင်စီကိုတိုင်တဲ့စာမှာလက်မှတ်ထိုးရတာရှင်းရှင်းလေးလက်မှတ်ထိုးရတယ်မယ်။ကောင်စီရုံးကိုတကယ်တရားဝင်ဟိုရောက်လာတာလက်ခံရရှိတာ6ရက်နေ့နေ့လယ်မှာ။အဲ့6ရက်နေ့နေ့လယ်မှာဟိုတာမွေးဆက်မှာအမှုကဖွင့်လာပြီပေါ့နော်အမှုဖွင့်လာတဲ့ကိစ္စတစ်ခုကိုကျွန်တော်တို့ဂျောင်းဝင်ဆောင်ရွက်တာကဖြစ်စဉ်ရတစ်ခုလေးပဲအဲ့ဒီဟာကိုဂျောင်းဝင်ဆောင်ရွက်တာဘယ်လိုမှဟိုအတိတ်ပင်မရှိဘူးအတိတ်မရှိဆိုတာတက်ကိုအကျိုးရလာမထုတ်ပြောတာပါအဲ့လိုဆိုတော့ကျွန်တော်တို့ကဒီအမှုကိုပြန်ရုပ်သိမ်းလေးပါလို့ဒါစာပြန်ပို့တာပဲပေါ့နော
်အဲ့တော့ကိုမြင့်ကျော်အနေနဲ့ပေါ့အဲ့ဥပြုံမင်းသိန်းတို့နဲ့ဒီဒေါက်တာတန်းထွန်းအောင်တို့နဲ့ဖြစ်တဲ့ကိစ္စနောက်ခုနရသားဆွေရလက်ထက်မြန်မာမီဒီယာလွတ်လပ်ခွင့်နဲ့ပတ်သက်ပြီးတော့ဟု
တ်ကျွန်တော်မြင်မှာတော့လိုအပ်တာတွေပို့ပြီးတော့ဟိုအင်အားသုံးကြီးဂိုင်းတွေအရေးယူဆောင်ရွက်တာကတော့အစိုးရအတွက်လည်းပုံရိပ်မကောင်းနိုင်ဘူးနောက်တစ်ခုကတော့မီဒီယာဘက်အတွက်လည်းမကောင်းဘူးပေါ့နော
်အခုလိုဂျားဝင်ညှိနှိုင်းပေးဖို့ကအမှုရုပ်သိမ်းပေးမှဖြစ်နိုင်မှာမို့မြန်မာနိုင်ငံသတင်းမီဒီယာကောင်စီဒီဥက္ကဋ္ဌဦးအောင်လာထွန်းအငင်းပွားမှုနဲ့တိုင်ကြားမှုများညှိနှိုင်းဖြေရှင်းရေးကော်မတီကရန်ကုန်တိုင်းဆိုရအဖွဲ့ကိုအမှုရုပ်ပေးပါရန်နိုဝင်ဘာလ10ရက်နေ့ရက်စွဲနဲ့လဲစာပေးပို့ခဲ့တာပါအများကရွေးချယ်လိုက်တဲ့ဒီမိုကရေစီအစိုးရလက်ထက်မှာတော့သတင်းမီဒီယာသမားတွေနဲ့အရသာအစိုးရတို့ကြားတင်းမာမှုတွေမီဒီယာပေါ်နှိပ်ကွပ်ဖန်ဆီးမှုတွေထပ်မမြင်ကျင်တော့ဘူးလို့သတင်းဖော်ပြမှုနဲ့ထောင်နှံနှစ်ကြီးကြခံခဲ့ရတဲ့ Unity Channel ကအမှုဆောင်ရာရှိချုပ်ဦးတင်ဆန်းကလည်း VOA မြန်မာပိုင်းကိုပြောပါတယ
်ဒီကိုဖြိုးမင်းသိန်းကအများကြီးသဘောထားကြီးတင်တာပေါ့ဘာကြောင့်လဲဆိုတော့သူ့ကိုညှိုးမီပြောတယ်ဆိုတာတော့သူ့နာမည်ပါတာမဟုတ်ဘူးလေအဲ့တော့ကျွန်တော်တို့ဒီရတားဆွေးရမှာဒီ ရင်ဦးသိန်းစင်လက်ထက်နဲ့တော့ပူဆိုးနေတဲ့ဒီ60ယောက်ကကြီးကိုအများကြီးချင်တုံးလာတဲ့အတွက်ဒါမလိုလားတဲ့ကြေညာနေရှိပြီးတော့မီဒီယာသမားတွေရော channel ပြည်သူတွေပါအများကြီးအခက်အခဲတွေကြေညာတွေဒုက္ခတွေဖြစ်နိုင်တယ်လို့ကျွန်တော်မြင်တယ်ဒီမိုကရေစီဆိုတာတခုကိုပေါ်ဆောင်တဲ့အစိုးရတခုအနေနဲ့ရတားအစိုးရတခုအနေနဲ့ဒီကိစ္စကြီးကိုဆက်လက်ကျင့်သုံးနေမယ်ဆိုလို့ရှိရင်အရင်ဦးသိန်းစင်အစိုးရထက်တော့ပုံရိပ်တွေအများကြီးကျသွားနိုင်တယ
်။အရင်သမရဟောင်းဦးသိန်းစင်လက်ထက်တုန်းကနိုင်ငံတော်လျှို့ဝှက်ချက်အုပ်ဝေဒီကိုချိုးဖောက်မှုနဲ့ Unity ဂျာနယ်အမှုဆောင်အရာရှိချုပ်ဦးတင်ဆန်းနဲ့သတင်းတောက်၄ဦးကိုတက်မတော်ကတရားစွဲဆိုခဲ့လို့ထောင်နဲ့ဆယ်နှစ်စီချမှတ်ခံခဲ့ရတာဖြစ်ပါတယ်။အခုလိုရတားအစိုးရလက်ထက်အစိုးရထောက်ခံသူအစိုးရနဲ့သဘောထားကွဲလွဲသူနိုင်ငံရေးတက်ကြွလှုပ်ရှားသူသတင်းမီဒီယာနဲ့တက်မတော်ကြနောက်အစိုးရကအပြန်အလှန်ဆိုသလိုဆက်သွယ်ရေးပုံမှန်66ဂါကြီးနဲ့တရားစွဲဆိုမှုတွေလုပ်နေတာဟာဒီမိုကရေစီအစိုးရရဲ့ပုံရိပ်ကိုထိခိုက်စေပြီးဒီလိုလွတ်လပ်စွာဆန္ဒထုတ်ဖော်ခွင့်ကိုဥပဒေအရအရေးယူကန့်သတ်မှုလုပ်နေတဲ့66ဂါကြီးကိုဖျက်သိမ်းတဲ့လို့မြန်မာနိုင်ငံရှေ့ညင်များကွန်ရက်ကရှေ့နေကြီးဦးသိန်းတန်းဦးကလည်းပြောပါတယ
်ကျွန်တော်ကတော့66ဂါကြီးဆိုတာမင်းစိုးမင်းညစ်ကသူ့ကိုဆန့်ကျင်တဲ့အတိုက်ခံတွေကိုဖိနှိပ်ဖို့အတွက်ပြဋ္ဌာန်းထားတဲ့ဥပဒေကြီးကဥပဒေကြီးကဒုတိယအစိုးရတက်ကမြင့်သုံးတဲ့ Now freedom of expression ပေါ့ကွာဒီလိုအနှက်စာထုတ်ပေါ်ပြောကြကုန်ကိုကန့်တက်ရလဲကြားတယ်ဗျဒီဥရေကြီးကိုတမင်2013မှာပြဋ္ဌာန်းခဲ့တာဟာအတိုက်ခံတွေကိုဖိနှိပ်ဖို့ပြဋ္ဌာန်းခဲ့တာဖြစ်တယ်ဒါအပေါ်ပဲဗျဒီဥရေကြီးရဲ့ရှိကိုမလိုပါဘူးချင်းချင်းပြောရလို့ရှိရင်ရှေ့မှာရှိခဲ့တဲ့ electronic ဆက်သွယ်ရေးဥရေတို့ဒီဒီဆက်သွယ်ရေးဥခုဆက်သွယ်ရေးဥရေ33ဂါကြီးတို့66ဂါကြီးတို့ဆိုတာကိုရေးခေတ္တကအတိုက်ခံတွေကိုဖိနှိပ်ချင်းဖြစ်ဘူးပြဋ္ဌာန်းထားတဲ့အာဏာရှင်ဥရေဖြစ်တဲ့တဲ့ဆက်မသုံးနိုင်ဘူးဗျ
အခုလို11 Media Group ရဲ့ CEO ဒေါက်တာတန်းထွန်းအောင်နဲ့အပတ်စဉ်တော့ Weekly 11 Channel ရဲ့ Editor ချုပ်ဦးဝေဖြိုးတို့ကိုဖမ်းဆီးထားတရားစွဲဆိုတာတို့အတွက်အထူးစိုးရိမ်မိတယ်လို့လည်းမြန်မာနိုင်ငံသားသတင်းတောက်များအသင်း FCCN ကသတင်းထုတ်ပြန်ပါတယ်သူတို့နှစ်ဦးစလုံးကိုချက်ချင်းပြန်လွှတ်ပေးဖို့ကိုလည်း Amnesty International လို့ခေါ်တဲ့နိုင်ငံတကာလူငယ်ချမ်းသာခွင့်အဖွဲ့ကြီးကလည်းမြန်မာအစိုးရကိုတောင်းဆိုထားပါတယ်အခုလိုသတင်းသမားနှစ်ဦးကိုဖမ်းဆီးတာဟာမျိုးသားဒီမိုကရေစီအဖွဲ့ချုပ် NLD စိုးရလက်ထက်လွတ်လပ်စွာထုတ်ဖော်ခွင့်အပေါ်စိုးရိမ်မှုတွေမြင့်တက်စေတယ်လို့လည်း AI အဖွဲ့ရဲ့အရှိတောင်အရှာနဲ့ပစ္စပိတ်ဒေတာဆိုင်ရာညွှန်ကြားရေးမှူးကပြောဆိုထားပါတယ်ရှင
်။မဆူမမရှင်အခုအပြစ်ရရေးဘက်ကိုအလှည့်ပေးပါရစေ။အစိုးရနဲ့အပြစ်ခတ်ရစဲရေးသဘောတူလက်မှတ်ရေးထိုးဖို့ရှေ့မတိုးတာဖြစ်နေပေမဲ့နီလန်းမျိုးစုံရှာပြီးဆက်လက်ညှိနှိုင်းသွားမှာဖြစ်တဲ့အကြောင်းရန်ကုန်မြို့ကိုရောက်နေတဲ့ညီညွတ်သောတိုင်းရင်းသားလူမျိုးများဖက်ဒရယ်ကောင်စီ UNFC ကိုယ်စားလှယ်ကပြောပါရယ်။ NCA အပြစ်ရစာချုပ်ကိုသဘောတူလက်မှတ်ရေးထိုးခဲ့ပြီးတဲ့နောက်24နာရီအတွင်းတနိုင်ငံလုံးအပြစ်ခတ်ရစဲရေးကြေညာချက်အပါအဝင် UNFC ကတောင်းဆိုထားတဲ့အချက်၈ချက်ကိုဆွေးနွေးနေကြတာဖြစ်ပါရယ်။မတ်အင်ဂျင်နိုင်ကအပြည့်အစုံကိုပြောပြပေးမှာပါရှင်။
တနိုင်ငံလုံးအပြစ်ခတ်ရစဲရေးစာချုပ် NCA မှာအားလုံးပါဝင်ပြီးလက်မှတ်ရေးထိုးနိုင်ဖို့ UNFC ကတောင်းဆိုထားတဲ့အချက်၈ချက်ကိုသဘောတူညီမှုရအောင်ကြိုးပမ်းကြဖို့အစိုးရညီညွတ်ရေးကော်မရှင်ခေါင်းဆောင်ဒေါက်တာတင်မျိုးဝင်းကရန်ကုန်မြို့မှာနိုဝင်ဘာလ9ရက်နေ့ကနေ10ရက်နေ့အထိနှစ်ရက်တာကျင်းပခဲ့တဲ့ညီညွတ်ရေးဆွေးနွေးပွဲမှာပြောကြားခဲ့ပါတယ်သူတို့တောင်းဆိုထားတဲ့အချက်၈ချက်ကိုအခြေလဲဆွေးနွေးသဘောတူညီဖို့ဘာကြောင့်အရေးကြီးတယ်လဲဆိုတာကို UNFC ကိုယ်စားလှယ်ခူးရူရဲကလည်းခုလိုပြောသွားပါတယ်
ညလိုက်နာတော့ NCA သဘောတူညီချက်နဲ့ပတ်သက်ပြီးကျွန်တော်တို့သဘောတူညီမှုရလာလို့ရှိရင်ဒီရလာတဲ့သဘောတူညီမှုခိုင်မာအောင်လို့ကျွန်တော်တို့လုပ်ယူချင်တာဖြစ်တယ်ဒါကကျွန်တော်တို့အဓိကရည်ရွယ်ချက်ပါဒါကြောင့်မလို့အချိန်ကြာကြာနေတာဖြစ်ပါတယ်အဲ့တော့သဘောတူညီချက်ရလာလို့ရှိရင်လည်းပဲကျွန်တော်တို့ပြဿနာဖက်ဖို့ပြဦးလက်မသွားအောင်လို့ကျွန်တော်တို့စောင့်ကြည့်ဖို့တောင်းဝန်ရှိပါတယ်အဲ့တော့စောင့်ကြည့်တဲ့နေရာမျိုးတွေမှာလည်းကျွန်တော်တို့အဆင်ပြေပြေနဲ့စနစ်တကျဘယ်လိုပုံစံနဲ့စောင့်ကြည့်ကြမလဲဘယ်သူဘယ်ဝါရင်နဲ့စောင့်ကြည့်ဖို့လိုအပ်မလဲဆိုတဲ့အစဉ်စဉ်လေးကိုကျွန်တော်တို့ညှိနှိုင်းဆောင်ရွက်နေတာဖြစ်ပါတယ
်လက်ရှိမြန်မာပြည်မြောက်ပိုင်းကချင်နဲ့ရှမ်းပြည်နယ်တွေမှာတပ်မတော်ကထိုးစစ်ဆင်နေတဲ့အတွက်အပြစ်ခတ်ရစဲရေးနဲ့ပတ်သက်လို့ယုံကြည်မှုကင်းမဲ့စေတယ်လို့တိုင်းဒေသခေါင်းဆောင်တွေဘက်ကလည်းဝေဖန်ထောက်ပြနေကြတာပါဒါပေမဲ့လည်းNCA စာချုပ်နဲ့ပတ်သက်ရင်တိုင်းရင်းသားခေါင်းဆောင်တွေဘက်ကသဘောထားတင်းမာတာမျိုးမရှိဘဲအနာဂတ်မှာစာချုပ်အတိုင်းသဘောတူညီချက်တွေကိုမချိုးဖောက်ဘဲခိုင်မာမှုရှိစေရေးသူတို့အနေနဲ့လိုလားတာဖြစ်တယ်လို့ခူရူရဲကပြောပါဗျ။
ပြောရမယ်ဆိုလို့ရှိရင်အားလုံးပါဝင်တဲ့ပတ်သက်တဲ့သူတွေကိုပဲကျွန်တော်တို့အကြောင်းပြုပြောတော်လဲတယ်။တကယ်တော့အမှုစိုက်ပြောတယ်ဆိုလို့ရှိရင်အကြောင်းတရားတွေများရှိပါတယ်။ကျွန်တော်တို့ NCA မှာတကယ်ကြီးတို့အခြေရှိပါတယ်ဖြစ်စီရမဲ့အကြောင်းအရာရှိတယ်ဆက်လက်နေတဲ့ဆော်ရမှာရှိပါတယ်သို့တော်ဒီနေရာမှာကျွန်တော်တို့အနေနဲ့ NCA ကိုကျွန်တော်တို့ဒီတော့ဖြစ်ပေါ်တဲ့ဆော်ရတောက်တော့အဲဒါနိုင်ငံတကာလက်ရှိတဲ့ဒီမှာတောင်းလဲမှာရေးလို့ရပြီးတော့သူ့တို့မှာသူထားတဲ့အကြောင်းကိုကျွန်တော်တို့ဆက်လာနားလည်ရတာ NCA ကိုကြာပြီးတော့သူ့ပြေကိုအားလက်ချက်တွေကိုပ ေဆင်းဖို့ရေဒီယိုလို့ဆိုတာကြာစီဒီပေါ်ကျွန်တော်တော့လုံးဝမသိဘူးအဲ့လိုလိုမလုပ်ဖို့ကျွန်တော်ကတည်းကဆရာကြီးဖြစ်တယ်သို့တော် ACA သဘောတူချက်ကိုတက်မှရေးဖို့ရင်ခိုင်းပါတဲ့သဘောတူချက်တစ်ခုဖြစ်ဖို့ဆိုတော့ကျွန်တော်တို့နီလာခံတာဖြစ်ပါတယ်
UNFC ကတောင်းဆိုထားတဲ့အချက်၈ချက်ထဲမှာနှစ်ဖက်ညှိနှိုင်းမှုတွေသဘောတူပြီးရဲ့နောက်ပိုင်း၂၄နာရီအတွင်းတနိုင်ငံလုံးအပြစ်ခတ်ရစဲကြောင်းကြေညာချက်ကိုအစိုးရနဲ့တပ်မတော်ကထုတ်ပြန်ဖို့နဲ့ UNFC အဖွဲ့ဝင်တွေက၄၈နာရီအတွင်းအပြစ်ရဲ့ကြောင်းကြေညာဖို့တက်နေရာချထားရေးကိုကြိုတင်သဘောတူညီချက်ရဖို့တပ်ပိုင်းဆိုင်ရာကျင့်ဝတ်နဲ့ပတ်သက်တာတွေအတွက်စောင့်ကြည့်ရေးကော်မတီဖွဲ့မဲ့ကိစ္စတွေပါဝင်နေတာပါဒီအချက်တွေကိုနိုဝင်ဘာလအတွင်းမှာဆက်လက်ဆွေးနွေးသွားမှာဖြစ်တယ်လို့အစိုးရငြိမ်းချမ်းရေးကော်မရှင်အဖွဲ့ဝင်ဦးလာမောင်ရွှေကသတင်းတောက်တွေကိုအခုလိုပြောပါတယ်
။ DBN ဘက်ကဒီအဆိုပြုတဲ့ဒီတစ်ခတ်တစ်ခတ်မှုဒီရစဲပြီးတဲ့နောက်ပိုင်းမှာဒီခိုင်ခိုင်မာမာနဲ့ဒါကိုဒီပြိပက္ခတွေကမရှင်းသလောက်ဖြစ်အောင်လုပ်နိုင်ဖို့ကိစ္စရက်ဆွေးနွေးတာတွေချူရှိပါတယ်။အဲ့ဒါတွေကိုတော့နှစ်ဖက်လုံးကကျွန်တော်တို့ပြင်ဆင်ဖို့လိုတဲ့အတွက်ဒီနိုဝင်ဘာလထဲမှာပဲဒီခဏတော့ကဒီ DBN ဘက်ကအဆိုပြုတဲ့အဓိကအဖြစ်တော့ GMC နဲ့ကျွန်တော်တို့ဆိုင်တဲ့ချက်တွေပါပါတယ်အဲ့ဒါတွေကိုကျွန်တော်တို့ဒီ normal ထဲမှာဆက်ပြီးတော့ဆွေးနွေးဖို့ဆိုတာတော့နှစ်ဖက်ကောင်းဆောင်နေရတော့သဘောတူတာရှိတယ
် UNFC ကတောင်းဆိုထားတဲ့အချက်တွေထဲမှာအဓိကအရေးကြီးတဲ့အချက်တချို့ကတော့အပြစ်ခတ်ရစဲရေးစောင့်ကြည့်လေ့လာရေးကော်မတီမှာအများကယုံကြည်လေးစားရတဲ့သူတွေအပါအဝင်နှစ်ဖက်သဘောတူတဲ့နိုင်ငံတကာကအစိုးရကိုယ်စားလှယ်တွေပါဝင်ဖို့တနိုင်ငံလုံးဆိုင်ရာအပြစ်ခတ်ရစဲရေးသဘောတူညီချက်စာချုပ် NCA ပါစည်းကမ်းတွေနဲ့ပတ်သက်ပြီးမပြေလည်မှုတွေရှိလာရင်ပြည်တွင်းနဲ့နိုင်ငံတကာကဥပဒေပညာရှင်တွေတရားသူကြီးတွေဖွဲ့စည်းထားတဲ့လွတ်လပ်တဲ့ကော်မရှင်ရဲ့အဆုံးဖြတ်ကိုခံယူဖို့နဲ့27ပင်လုံညီလာခံကသဘောတူညီချက်တွေကိုအခြေခံပြီးဖွဲ့စည်းပုံအခြေခံဥပဒေကိုပြင်ဆင်ရေးဆွဲရေးစတဲ့အချက်တွေပါရှိပါတယ်။ဒီအချက်၈ချက်ကိုသဘောတူရင် NCA စာချုပ်ကိုလက်မှတ်ရေးထိုးမှာဖြစ်တယ်လို့ UNFC ကလည်းပြောဆိုထားပါတယ်ရှင်။
မအင်ဂျင်လိုက်ပါရှင်အခုရခိုင်ပြည်နယ်ဘက်ကိုအလှည့်ပေးပါဦးမယ်ရခိုင်ပြည်နယ်မောင်းတော်မြို့နယ်မြောက်ပိုင်းမှာလုံခြုံရေးတပ်ဖွဲ့တွေကိုတိုက်ခိုက်မှုတွေထပ်ပြီးတော့ဖြစ်ပွားခဲ့ပါတယ်လုံခြုံရေးတပ်ဖွဲ့တွေနဲ့မတင်ကားပွဲလက်နက်ကင်ဆောင်သူတွေကြားပြီးခဲ့တဲ့အောက်တိုဘာလထဲကတိုက်ခိုက်မှုတွေအတွင်မှာလည်းလူအသေးပြောက်တွေရှိခဲ့ပြီးအခုလထဲမှာလည်းတိုက်ခိုက်မှုဖြစ်တာနှစ်ခါရှိပါပြီဒီအခုတိုက်ခိုက်မှုမှာတော့ထိခိုက်သေးဆုံးမှုရှိမရှိအတည်ပြုလို့မရသေးပါဘူးအခုနောက်ဆုံးဖြစ်ပွားတဲ့တိုက်ခိုက်မှုအကြောင်းကိုတော့ဆက်သွယ်စုံစမ်းထားတဲ့ထိုင်းအခြေစောက် VOE သတင်းတောက်မအေးအေးမှာကပြောပြပေးမှာပါရှင
်ရခိုင်ပြည်နယ်မောင်တော်မြို့မြောက်ပိုင်းမှာတက်မတော်စစ်ကြောင်းရှင်းလင်းရေးလုပ်နေချိန်မှာနိုဝင်ဘာလ17ရက်နေ့ကနောက်ထပ်ချုံခိုပစ်ခတ်မှုတွေဖြစ်ခဲ့တာကြောင့်နှစ်ဖက်ပစ်ခတ်မှုတွေဖြစ်ပွားခဲ့ရပါတယ်နိုဝင်ဘာလ3ရက်နေ့ကရခိုင်ပြည်နယ်မောင်တော်မြို့တောင်ပိုင်းမှာရှိတဲ့နေကြားဆောင်ကင်းစခန်းတစ်ခုကိုအကြမ်းဖက်သူတွေကဝင်ရောက်တိုက်ခိုက်တာခံခဲ့ရပြီးတဲ့နောက်ဒီလထဲမှာပဲဒုတိယအကြိမ်ဖြစ်တက်မတော်စစ်ကြောင်းထွက်နေချိန်မှာခြုံခိုပစ်ခတ်မှုခံခဲ့ရတာပါပစ်ခတ်မှုနဲ့ပတ်သက်လို့မောင်တော်မြို့နယ်ပြည်သူ့လွတ်တော်ကိုယ်စားလှယ်ဦးမောင်အောင်ကအခုလိုပြောပါတယ
်ဟုတ်ပါတယ်ဒါအမှန်ပါညပိုင်ညပိုင်ညပိုင်ဟိုဒီတော့ဒီမင်္ဂလာကြီးဆိုမှာဘောနောအဲ့သဝေချောက်အဲ့ဖက်မှာဘောနောမင်္ဂလာကြီးမောင်တော်မအပိုင်ဘောအဲ့အဲ့ကမှာဖြစ်တာတော့မှန်ပါတယ်။ဟောဒီကလုံကြုံလေးပေါ့လုံကျွေးစိတ်ကြောက်သူတို့တော့တော့တော့တော့တွေ့လို့သူတို့အဆန်းပြစ်တာကံကောင်းလို့ကားမပါတော့လို့ကံကောင်းတာပေါ့။စိတ်ဆမှုရှိတယ်ဆိုတော့ကြားလို့ကြားတယ်ပိုပဲတော့ကျွန်တော်မကြောက်ဘူးဒီကတက်မလို့ပဲကစိတ်ဆမှုရှိတယ်လို့ကြားလို့ကြားရတာဒါလည်းကျွန်တော်အသိမပြုနိုင်သေးပါဘူးအဲ့ဒီစားပါလေ
။နှစ်ဖက်ထိခိုက်သေးဆုံးမှုတွေရှိနေတယ်လို့သတင်းထွက်နေပေမဲ့အတည်ပြုလို့တော့မရသေးပါဘူး။ဖြစ်တာကတော့မောင်နှမအလဲရွာမှာထိတွေ့ပစ်ခတ်မှုတွေဖြစ်ခဲ့တာလို့ဆိုပါရယ်ပစ်ခတ်မှုဖြစ်တာမှန်ကန်ကြောင်းကိုတော့မောင်တော်မြို့နယ်ရဲတပ်ဖွဲ့မှရဲမှုကြော်မြတ်ဝင်းကအတည်ပြုခဲ့ပါရယ
်ဒီလိုဖြစ်တယ်လို့ကြားရတယ်အဲ့လိုကြားရတာကျွန်တော်အဲ့လိုကြားရတာလည
်းရခိုင်ပြည်နယ်မောင်တော်မှာအောက်တိုဘာလအတွင်းနေကြားဆောင်ဌာနချုပ်ဖြစ်တဲ့ကြီးကန်းပြင်ဌာနချုပ်နဲ့ကိုးတံကငခုရစခန်းစတဲ့နေရာ၃ခုကိုအင်အားရာခနန်းရှိတဲ့အကြမ်းဖက်သူတွေကဝင်ရောက်ပစ်ခတ်ခဲ့တာကြောင့်နေကြားဆောင်ရဲတပ်ဖွဲ့ဝင်၉ဦးလဲကြဆုံးခဲ့ရပြီးအပြန်အလှန်ပစ်ခတ်မှုတွေအတွင်းမှာအကြမ်းဖက်သူတွေကိုလည်းအရှင်ဖမ်းမိတာရှိသလိုအကြမ်းဖက်သူတွေဘက်ကလည်းတေဆုံးတာတွေရှိခဲ့တဲ့အကြောင်းနေကြားဆောင်ကင်းစခန်းကလက်နက်တွေနဲ့ကြီးစံတွေကိုအကြမ်းဖက်သူတွေကယူဆောင်သွားခဲ့ကြောင်းအကြမ်းဖက်မှုဖြစ်ပြီးရဲပိုင်းအတွင်းမှာပဲအစိုးရကသတင်းစာရှင်းလင်းပွဲကိုစီလင်းမြန်မြန်ပဲလှုပ်ဆောင်ခဲ့တာပါတန်နေရဖြစ်သူတွေကိုလည်းဖမ်းဆီးစစ်ဆေးတာတွေကိုတပ်မတော်ဘက်ကပြုလုပ်ခဲ့ပါတယ်ဒီနောက်မှာတော့တပ်မတော်နဲ့ နေသားဆောင်ရဲတပ်ဖွဲ့တို့ပူးပေါင်းပြီးမောင်တော်မြို့နယ်ထဲမှာနေမြေရှင်းလင်းရေးလုပ်နေပြီးတလားကျော်ကြာတဲ့အထိနေမြေအေးချမ်းမှုတွေတော့တိတ်မရှိသေးပဲမကြာခဏပြစ်ခတ်မှုတွေနဲ့မီးရှို့မှုတွေလည်းဖြစ်ပွားနေပါတယ်။မောင်တော်အကြမ်းဖက်တိုက်ခတ်မှုဖြစ်စဉ်နဲ့ပတ်သက်လို့ RSO အကြမ်းဖက်အဖွဲ့နဲ့ဆက်ဆက်ပြီးမောင်တော်ဒေသမှာလှုပ်ရှားနေတဲ့အကာမူမူဂျာဟီဒင်အဖွဲ့ရဲ့လက ကနေမြင်ရှင်းလင်းချိန်မှာလူခွင့်ရေးချိုးဖောက်မှုတွေရှိခဲ့ကြောင်းကုလသမဂ္ဂနဲ့နိုင်ငံတကာအဖွဲ့အစည်းတွေကဝေဖန်ထောက်ပြတာတွေလည်းရှိနေတာပါဒီအတွက်ကုလသမဂ္ဂအိုချာဖွဲ့ရဲ့ဌာနနှိမ့်နိုင်ရေးမှုနဲ့အမေရိကန်ပြည်ထောင်စုအကြီးဥရောပသမဂ္ဂနဲ့တူရကီတမ်မတ်ကြီးတွေပါဝင်တဲ့တန်တမန်ဖွဲ့ဟာရခိုင်ပြည်နယ်ကိုလည်းတွားရောက်စစ်ဆေးလေ့လာခဲ့ပါတယ်ရခိုင်ပြည်နယ ခုလိုမျိုးမောင်တော်မြို့မြောက်ပိုင်းမှာခြုံခိုတိုက်ခိုက်မှုဖြစ်ဖြစ်ခဲ့တာဖြစ်ပါတယ်ရှင
်တော်တာရှင်များရှင်အမေရိကန်ပြည်ထောင်စုရဲ့မြို့တော်တမရရုံးဆက်ရာဝါရှင်တန်ဒီစီမြို့တော်ကြီးနဲ့လေမနီးဆက်နိုင်ငံအုပ်ချုပ်ရေးနဲ့နိုင်ငံရေးနယ်ပယ်ကဝိုင်းရင်ပုံကူတူလည်းမဟုတ်တဲ့မြန်မာနိုင်ငံရဲ့အခြေအနေနဲ့လည်းတစိမ့်တက်တဲ့အလန်းဝေးလာတဲ့သူစီးပွားရေးလုပ်ငန်းရှင်ကြီးတယောက်အမေရိကန်တမရအဖြစ်အရွေးခံရပြီဆိုတော့အမေရိကန်ပြည်ထောင်စုနဲ့မြန်မာနိုင်ငံဆက်ဆံရေးအပေါ်ဘလို့များအကျိုးတွေတက်ရောက်မှုရှိလာနိုင်တယ်လဲဆိုတာတွေကိုလာမယ့်စနေညတရရဲ့လေးလိုင်းအစည်းအဝေးမှာဆွေးနွေးကြမယ်လို့စီစဉ်ထားပါတယ်ထဒရှင်တို့အနေနဲ့ပါဝင်ဆွေးနွေးမေးမြန်းညင်ကြရဲဆိုရင်တော့အီးမေးလ်လိပ်စာ burmese@voanews.com ကိုဖြစ်စေတယ်လီဖုန်းနံပါတ် 1-232-382-555 လေးကိုဖြစ်စေကြိုတင်အကြောင်းကြားထားနိုင်ရပါတယ
်မကြခင်နိုင်ပိုင်းအတွင်းမှာထုတ်လွှင့်ပေးတော်မဲ့ဓာတ်ရိုက်လေးလိုင်းမှာပါဝင်ဆွေးနွေးလိုသူတွေအချိန်မီဆက်သွယ်နိုင်သေးတဲ့အကြောင်းထပ်မံဖိတ်ကြားပါရစေရှင်အခုကျမတို့ရဲ့တောက်ကြနေစနေနေ့ညနေခင်းအစီအစဉ်တွေမကြခင်အဆုံးသတ်ပါတော့မယ်အခုကြာနေသေးတဲ့အချိန်မှာသတင်းအချင်းချုပ်ကိုနန်းလောင်ကပြောပြပေးပါဦးမယ်ရှင
်အာဖဂန်နစ္စတန်နိုင်ငံမြို့တော်ကဘူးရဲ့မြောက်ဘက်မှာရှိတဲ့အမေရိကန်တို့ရဲ့အကြီးဆုံး background လေတပ်အခြေစိုက်စခန်းမှာတာလီဘန်လို့တန်ရရှိတဲ့လူတယောက်ကဒီကနေ့အသေးခံပုံးခွဲခဲ့တာကြောင့်လူ၄ယောက်ထက်မနည်းသေဆုံးပြီးတော့ဆယ်လေးဦးထက်မနည်းဒဏ်ရာရသွားပါတယ်။အခြေစိုက်စခန်းရဲ့စားတောက်ခန်းမှာအပြင်ဘက်မှာပောက်ကွဲမှုဖြစ်ပွားခဲ့တာလို့အာဖဂန်သတင်းဌာနကပြောပါတယ်။ပုံးခွဲသမားကအလုသမားအဖြစ်အယောင်ဆောင်ထားခဲ့တာပါ။ဒီအသေးခံပုံးခွဲတိုက်ခိုက်မှုကိုရှုံချတဲ့အကြောင်းနဲ့သေဆုံးဒဏ်ရာရသွားသူတွေရဲ့မိသားစုဝင်တွေနဲ့အတူစီးလုံးညီညွတ်စွာယက်တည်နေပါတယ်လို့အာဖဂန်အစိုးရအကြီးအကဲအဗ်ဒူလာအဗ်ဒူလာကသူ့ရဲ့ Twitter စာမျက်နှာရေးပါတယ်။ဒီတိုက်ခိုက်မှုဟာသူတို့လက်ချက်ဖြစ်တယ်လို့တာလီဘန်ပြောခွင့်ရစဘီဟူလာမူဂျာဟစ်ကပြောပါတယ်အမေရိကန်သမ္မတနဲ့ရွေးကောက်တင်မြှောက်ခံရတဲ့အမေရိကန်သမ္မတအဖြစ်နဲ့ရွေးကောက်တင်မြှောက်ခံရတဲ့ဒေါ်နယ်ထရမ့်ဟာဥရောပသမ္မတနဲ့အမေရိကန်နိုင်ငံကြားဆက်ဆံရေးကိုအာဏာရဖြစ်စေတယ်လို့ဥရောပကော်မရှင်ဥက္ကဋ္ဌယွန်ကလော့ဂျန်ဂါကပြောပါတယ်လာမယ့်ဇန်နဝါရီလမှာသမ္မတအဖြစ်တာဝန်ယူရတဲ့ဒေါ်နယ်ထရမ့်အနေနဲ့အချိန်တွေနှစ်နှစ်လောက်အလားအသာမဖြစ်အောင်ရှောင်ရှားနိုင်ဖို့အတွက်ဥရောပမှာဘယ်လိုလုပ်ကြရဲဆိုတာကိုအမြန်လေ့လာရမှာဖြစ်တယ်လို့ဂျန်ဂါကလူဇင်ဘတ်နိုင်ငံမှာကျင်းပတဲ့ညီလာခံအတွင်းចောင်းသူចောင်းသားတွေကိုတောက်ကြနေကပြောကြားခဲ့ပါတယ်။ဒါအပြင်ဒေါ်နယ်ထရမ့်ကနေတိုးအဖွဲ့တရှိမှုအပေါ်မှာမေးခွန်းထုတ်ခဲ့ကြောင်းနေတိုးအဖွဲ့ဟာဥရောပရဲ့ကာကွယ်ရေးပုံစံဖြစ်တာကြောင့်ဒါကဆိုးရတဲ့အကျိုးဆက်တွေဖြစ်လာစေနိုင်တယ်လို့ဂျန်ဂါကညီလာခံတယောက်လာသူတွေကိုပြောကြားခဲ့ပါတယ်။ရုရှားသမ္မတပူတင်ကိုချီးကျူးခဲ့တဲ့ဒေါ်နယ်ထရမ့်ကနေတိုးအဖွဲ့ရဲ့စူပေါင်းကာကွယ်ရေးမူဝါဒနဲ့ပတ်သက်ပြီးတော့မေးခွန်းထုတ်ခဲ့တာကြောင့်သူရာသမ္မတဖြစ်လာတာကိုဥရောပကောင်ဆောင်တွေကြားမှာအံ့ဩခဲ့ကြတယ်လို့တချို့ကလည်းစိုးရိမ်နေကြတယ်လို့ဆိုပါတယ
်။စနေနေ့ညနေခင်းထိတ်တန့်ရနိုင်ငံတကာသတင်းတွေကိုနန်းလောင်ကြီးညာပေးသွားတာဖြစ်ပါတယ်။ဒီညနေ့အစီအစဉ်ထုတ်လုပ်ရမှုကမတ်စုမွန်ဖြစ်ပြီးအတန်ဖန်းအင်ဂျင်နီယာကတော့ဂျော်နာကမ်မင်းဖြစ်ပါတယ်။ VOA ရဲ့ညဘက်ထုတ်လွှင့်မဲ့အစီအစဉ်တွေကိုတော့လိုင်းတိုမီတာ24 25 32တို့ကနေဖမ်းယူနိုင်နိုင်ပါတယ်။ကျမတို့ VOA ရဲ့အခုထုတ်လွှင့်နေတဲ့အစီအစဉ်တွေကိုလည်း internet ဆက်မျက်နှာ bamis.voanews.com မှာအလိုရှိတဲ့အချိန်တိုင်းပြန်ပြီးတော့နိုင်ကြပါတယ်ရှင်။သောတာရှင်မျိုးအားလုံးကိုရော့စိတ်ပါရှင်လန်းချမ်းမြေကြပါစေ။ VOA ကိုနားဆင်ကြတဲ့အတွက်ကျေးဇူးအထူးတင်ပါတယ်ရှင်။ကျမခွာညိုပ
This program has come to you from the Voice of America, Washington.